of America in Burmese.
လာညချမ်းမာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ပြည်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19.5 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ကြောင်ညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါတောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်2000ကျော်ရှိသွားပါပြီကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအပေါ်စိုးရိမ်နေကြတာနဲ့အတူအာရှဥရောပနဲ့အမေရိကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့လဲဈေးတွေကျဆင်းနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောင်ကြညာအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ့်ကူးစက်ရောဂါဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ
်။ဒီကောင်နေတဲ့တိုင်ကြားမြန်ရောဂါဆိုပြီးတော့မိတ်ထုတ်ပြန်လာပြီဆိုလို့ရှိရင်ဒါဆိုဒီရောဂါကဒါတိုင်ကြားရမယ်ဆိုတော့ဒီရောဂါဖြစ်ကြောင်းပြောလိုက်ပြီ။ဒါဆိုမတိုင်ကြားရင်လို့ရရွတ်ခါ
ဒါကတော့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအမြန်ဆုံးအခြေအနေထိရောက်နေလို့အထူးစီမံခန့်ခွဲရမယ့်ဇုန်ဖြစ်သတ်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံဒေဂူမြို့ကမြန်မာအမျိုးသမီးတဦးနဲ့ဆက်သွယ်မေးမြန်းချက်နဲ့အတူ MCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူကျဆင်းသွားပြီမဲ့တောင်ကိုရီးယားမှာကူးစက်သူအရေအတွက်တိုးလာနေပါတယ်တောက်ကြနေအစောပိုင်းအထိတရုတ်မှာနောက်ထပ်ပိုးကူးစက်သူ329ယောက်ရှိနေပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်ဒီအရေအတွက်ဟာတစ်လကျော်အတွင်းမှာပိုးကူးဆက်သူအရေအတွက်အ ਨੇ ဆုံးဖြစ်ပါတယ်တရုတ်နိုင်ငံပြည်ရဲ့ပိုးကူးဆက်သူအများဆုံးဖြစ်နေတာကတော့တောင်ကိုရီးယားနိုင်ငံမှာပါတောင်ကိုရီးယားနိုင်ငံကဒေဂူမြို့မှာပိုးကူးဆက်သူအများဆုံးဖြစ်နေပါတယ
်오늘 오전 10시 기준으로 코로나 19 감염자는 2022 명이며26명이완치되어퇴원하였고
တောင်ကိုရီးယားနိုင်ငံမှာဒီကနေ့ February 28ရက်မနေ့10နာရီအထိပိုးကူးဆက်နေသူ2022ယောက်ရောဂါလုံးဝပျောက်ကင်းသွားသူ26ယောက်သေဆုံးသူ73ယောက်ရှိတယ်လို့ကျန်းမာရေးဒုဝန်ကြီး Kim Kan Lip ပြောသွားတာဖြစ်ပါတယ်ဒေဂူမျိုးကဆေးရုံတွေမှာကဒင်းတွေမလုံလောက်တော့တဲ့အတွက်ယောဂပြင်းတဲ့လူနာတွေကိုတခြားဒေသကဆေးရုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဘလူကနေကူးစက်မှန်းမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တာဝန်ရှိသူကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတစ်ယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခရီးမသွားခဲ့သလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတဦးတစ်ယောက်နဲ့မှထိတွေ့ခဲ့ခြင်းမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကကြာလာပြီးနေ့ကပြောကြားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ထဲမှာပိုးပြန့်နှံ့ကူးစက်နိုင်ခြေတိတ်နေတယ်လို့ပြောကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးတဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေမှာပိုးကူးစက်နေတဲ့အပေါ်အင်မတန်စိုးရိမ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတော့ပြောပါတယ်။အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသအပါအဝင်နိုင်ငံ90ကျော်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေပြီးတော့ပိုးကူးစက်မှုထိန်းနိုင်ဖို့ဆောင်ရွက်မှုတွေကိုလည်းလုပ်နေကြပါတယ်။နယူးဇီလန်နိုင်ငံမှာလည်း COVID-19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သူအေးနီးယား၊အက်စတိုးနီးယားစတဲ့နိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိပါတယ်။ဒီကနေ့အထိကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ8,300ကျော်ရှိနေပြီးတော့2,800ထက်မနည်းသေဆုံးခဲ့ပါတယ်။အများစုကတော့တရုတ်နိုင်ငံထဲမှဖြစ်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကနေကဲထုတ်လာခဲ့တဲ့အမေရိကန်နိုင်ငံသားတွေနဲ့ထိတွေ့ဆက်ဆံခံရတဲ့ဒီအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကဝန်ထမ်းတွေဟာတိကျလေ့ကျင့်ပြင်ဆင်ထားခြင်းမရှိဘူးလို့သတင်းပေးဖွင့်ကြားသူတဦးကပြောကြောင်းအမေရိကန်ရဲ့ထိပ်တန်းစနစ်လာကြီးကဖော်ပြလိုက်ပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုတိကျလေ့ကျင့်သင်တန်းပေးထားတာမရှိသလိုကာကွယ်နိုင်တဲ့ပစ္စည်းတွေကိုလည်းတိကျလုပ်ပေးထားတာမျိုးမရှိဘူးဆိုပြီးတော့ပြောပါတယ်။ဒီသတင်းကိုအမည်ဖော်လိုတဲ့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲတောင်ဝန်ရှိသူတဦးကဖွင့်ကြားခဲ့တာဖြစ်တယ်လို့ Washington Post သတင်းကဖော်ပြပါတယ်။လူသမားတွေရောဂါကူးစက်ခံနိုင်ခြင်းနဲ့ပတ်ကျန်းမာနိုင်ငံနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောတဲ့အတွက်အဲ့လူကိုလည်းတခြားနေရာတစ်ခုကိုရွှေ့ပစ်လိုက်တယ်လို့ဆိုပါတယ်သူအနေနဲ့မတ်လ5ရက်နေ့မတိုင်ခင်ဒီယာရုကိုလက်ခံမလားဒါမှမဟုတ်ယာရုကနေဖြုတ်တာခံမလားဆိုတာကို Kumago, Pioga, John Washington Post, got Pobia Bari, Jamai Tana, Wanani Ha, Yoga, Kago, Tenu Tana, CDC got Wanani that do Loka Abido, CDC Wanani got Yoga Kago, and I bought Lady Team and Pony Net, Yoga Kago, it was so neat, Pi, what Tarelo, so Abogu, Pio Bari, Emma Jamai Tana, Wanani Gura, Dawoni Tansanga, Jamayo, Dawoni Bison Dora, Jamayo, Virus Poku, Samu Shimshi, Sanders Sisila, Sangila, Michiga, Bulu, Duga, Pioja, Washington Post, got Pobia Bari.
Kawadawan coronavirus, Bokusamu Bok, so in his Arane, do associate as they were delighting me select just anywhere. Ashaga, Hong Kong, Shanghai, Seoul, Net, Sydney, associate as they were demanding me. Though Yagai known your Ziri, Jagavare, Uyoba Malet, Diga, associate as they allow Niva, Niagai known terminate just anywhere. America, Mamma Jagging, Amma Puene, associate as they were Malet, Ziri, select just anywhere. Chadarini Runga, Ziwe, Beijing, Ma, Down Jones, and Yungi, Dambua, Sunye, Sanjing, Dianglu, Liagai, Nongjo, Zijan, Zibikiraba. Kombisi Tolomu, Dre, Asha, to the Tien, Yonangu, Ago Nijayare, Apple, Microsoft, Sare, Nivina Lungangiri, Sushi, Azirile, Chadarini Runga, Jasingabare, Yenan Ziri, Jani, Jauyo, Boku Sama, Soye Mune, Piduaduri, Jasini Rajama, Soyinganda, Sushi, Azirile, Janibare. Kabama Banai Jane Yin Sangare, Natang Shikunit Hega Suye, a soz on the Dimba Pimel Lucy Lila Driga Kaman Tajavare. The chain emhawe to Bananga Jojare, Tokyo Disney Lens Kazagwinjigo, the Dinaba Bay Melu Jinavare, Tokyo Disney Lene, Disney Sea Kazagwinjirigo, Seniniga Sabido, Mala Sangayani Tibeta Melu, Oriental Langomuniga Tigani Jinavare.
ซีเรียสุยาตะดินอีเนี่ยနိုင်ငံမြောက်ပိုင်းအစ်လစ်ဒေသကရသသိမ်းမောင်းများစွာကိုလေကြောင်းကနေတိုက်ခိုက်တာတွေမလုပ်နိုင်အောင်ကာကွယ်ပေးဖို့အတွက်ဒီဒေသကိုလေးမပြန်တမ်းရအောင်ဖြစ်တတ်မှာဖို့ကိုတူရကီနိုင်ငံကနိုင်ငံတကာတိုင်ဝမ်ကိုဒီနေ့မှာတောင်းဆိုလိုက်ပါတယ်ซีเรียสุยาကိုကျွန်တော်နောက်ခံပေးထားတဲ့ရုရှားနဲ့အီရန်နိုင်ငံတွေအနေနဲ့အစ်လစ်ဒေသမှာအကြမ်းဖက်မှုတွေရောကြစေဖို့အတ ရဲ့ပြန်ကြားရေးအရာရှိကတွေ့တာကနေပြောပါရယ်ယသာသမောင်များစွာဟာအခုဆိုရင်လာနေချီပြီးတော့လေကြောင်းကနေဘုံကျတိုက်ခိုက်တာကိုခံရရပြီးတော့ကြောင်းလေးစည်းရုံးလေးပါဝင်အခြေခံစောက်အုံတွေဟာလည်းစီးရီးယားဆိုရရဲ့တည်တည်ချာချာပြစ်မှတ်ထားဖျက်ဆီးတိုက်ခိုက်တာကိုခံရကြောင်းလူမျိုးလုံးတပ်ဖြတ်မှုတွေဟာမျက်စိရှိမှနေဖြစ်ဖြစ်ချင်းဖြစ်လာနေပြီးတော့ဒုနေ့ကရှိတဲ့သူတွေနဲ့ပြောဆိုတင်တယ်လို့ တန်အမတ်တွေဟာအရေးပေါ်စီဝေးချင်းကိုကျင်းပခဲ့ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့တူရကီကာကွယ်ရေးဝန်ကြီးတို့ဟာလည်း Idlib နဲ့ Libya ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်မနေ့ချာသာပြည်နယ်မှာစကားပြောခဲ့ကြပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်စာနေညဝိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံချွန်ဘိုရီခရိုင်ဆက်တဟစ်ကမ်းခြေမှာထိုင်းနဲ့အမေရိကန်မရိန်ကန်တက်တပ်သားနဲ့စစ်သား300ကျော်ဒီကနေ့စီးရီးလေ့ကျင့်ခဲ့ကြပါတယ်။39ချိန်မြောက်ကော်ပရာဂိုစီးရီးလေ့ကျင့်မှု၄ရက်မြောက်နေ့မှာရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ယာဉ်တွေနဲ့စစ်သားတွေကကမ်းတက်လေ့ကျင့်မှုတွေကိုလုပ်ခဲ့ကြတာပါ။အရင်စီးရီးလေ့ကျင့်မှုတွေမှာပါဝင်ခဲ့တဲ့တောင်ကိုရီးယားစစ်တပ်ကတော့ဒီကနေ့လေ့ကျင့်ကမှပါဝင်ခြင်းမရှိပါဘူး။ဆက်တရက်ကြာပြုလုပ်တဲ့ကော်ပရာဂိုပူးတွဲစီးရီးလေ့ကျင့်မှုမှာအရင်နှစ်တွေတုန်းကတောင်ကိုရီးယားတပ်သား400လောက်ဆေးလွတ်ခဲ့ပေမဲ့ဒီနှစ်မှာတော့30ပဲဆေးလွတ်ပါတယ်။အလုံးကအကြီးနဲ့အရာရှိအဆင့်တွေဖြစ်ကြပြီးတော့တိုက်ခိုက်ရေးလေ့ကျင့်မှုတွေမှာမပါဘဲကုတ်ကဲရေးနဲ့ဆိုင်တဲ့လေ့ကျင့်ခန်းတွေမှာပဲပါဝင်ကြပါတယ်။ထိုင်းနိုင်ငံမှာလုပ်တဲ့ပူးတွဲစီးရီးလေ့ကျင့်မှုမှာတောင်ကိုရီးယားနိုင်ငံအိုဆန်လေတပ်အခြေစိုက်စခန်းကအမေရိကန်စစ်သည်150လောက်ပါဝင်တယ်လို့အမေရိကန်မရင်းကန်တက်တပ်ဖွဲ့ဗိုလ်ကြီးဂျော့ချ်မကာတာကပြောပါတယ်။သူတို့အလုံးကိုတောင်ကိုရီးယားကမထွက်ခွာခင်မှာရောထိုင်းနိုင်ငံကိုရောက်တဲ့အခါမှာပါကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေချိန်မှပုံမှန်တားဆီးကာကွယ်ရေးဆောင်ရွက်မှုတွေအပြင်အပိုဆေးဝင်တန်း35ရောက်ကိုတာဝန်ပေးထားသလိုဆေးဘက်ဆိုင်ရာပစ္စည်းတွေကိုလည်းလိုရာထက်ပိုပြီးအဆင့်သင့်ပြင်ဆင်ထားပါတယ်။ထိုင်းနဲ့အမေရိကန်တပ်တွေပူးတွဲပြုလုပ်တဲ့ဦးစီးပြုလုပ်တဲ့ကော်ပရာဂိုစစ်ရေးလေ့ကျင့်မှုဟာအာရှပစိဖိတ်ဒေသမှာအကြီးဆုံးဖြစ်ပါတယ်။ဆက်တရကြတဲ့ဒီစီးရီးလေ့ကျင့်မှုတွေအတွင်းမှာစစ်သား900ကျော်ပါဝင်ပြီးတော့စီးရီးလေ့ကျင့်မှုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့လေ့ကျင့်မှုတခါဒီဆိုက်ဘာလုံခြုံရေးလေ့ကျင့်မှုတွေပါဝင်ပါတယ်မြန်မာနိုင်ငံကလည်းဒီနှစ်လေ့လာတဲ့10နိုင်ငံထဲမှာပါဝင်ပါတယ်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအလင်းမြန်ဖြစ်လာနေတာကြောင့်အိမ်မှာရှိတဲ့အမေရိကန်တပ်တွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရသလိုအမေရိကန်နဲ့တောင်ကိုရီးယားကြားဒီတပ်ဖွဲ့ဝင်တွေနဲ့ပတ်သက်ပြီးတော့ကုန်ကျစရိတ်ငင်းဖွားမှုတွေကြောင့်အမေရိကန်စစ်ကြီးစိုက်စခန်းတွေမှာအလုပ်လုပ်နေတဲ့ကိုရီးယားတွေကိုရီးယားလူသမားတွေအလုံးမစင်းပဲအိမ်မှာပဲနေရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်တောင်ကိုရီးယားမှာရှိတဲ့အမေရိကန်စစ်ကြီးစိုက်စခန်းဟာတပ်ဖွဲ့ဝင်ကြီးစိုက်စခန်းကတပ်ဖွဲ့ဝင်တဦးနဲ့အဲ့ဒီစခန်းတွေကိုလာတဲ့သူနှစ်ဦးမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတဲ့နောက်မှာတော့ဒီမှာယောဂသတိပေးချက်တွေကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်။အဲ့လိုအခြေအနေတွေကြောင့်နိုင်ငံဘူးတွဲစီလေ့ကျင့်မှုကိုဆိုင်းငံ့ထားလိုက်ပြီးတော့စစ်အခြေစိုက်စခန်းကိုလာတဲ့သူတွေကိုလည်းကိုပူကျင်းတိုင်းတာတွေတခြားစစ်ဆေးစောင့်ကြည့်တာတွေလုပ်ခဲ့တယ်လို့တပ်ဖွဲ့တွေကလည်းစခန်းတွင်းကနေအပြင်မထွက်ဖို့ကိုကန့်သတ်လိုက်ပါတယ်။နောက်ထပ်သတင်းအဖြစ်စဉ်တစ်ခုမှာတော့တောင်ကိုရီးယားကအမေရိကန်တပ်တွေရဲ့ကုန်ကျစရိတ်နဲ့ပတ်သက်ပြီးတော့နောက်ဖက်ဆိုးရွားမှာသဘောတူညီမှုမရဘူးဆိုရင်အဲ့မှာအလုံးလုံးနေတဲ့တောင်ကိုရီးယားအလုပ်သမား9000ဟာတလအတွင်းအလုံးမစင်းပဲနေရနိုင်တယ်ဆိုပြီးတော့အမေရိကန်စစ်တပ်ကဒီနေ့မှပြောလိုက်ပါတယ်။အမေရိကန်စစ်ဖက်တောင်းရှိသူတွေကတော့သူတို့အနေနဲ့ဗိုင်းရပ်စ်ပိုးကိုထိန်းချုပ်သွားပြီးတော့အလုပ်သမားတွေအလုံးမစင်းတာမျိုးမဖြစ်ရအောင်သူတို့ကိုပေးရမယ့်ငွေကိုတခြားနေရာကနေရှာသွားနိုင်မယ်လို့ယုံကြည်ကြောင်းပြောကြလိုက်ပါတယ်ခင်ဗျာ။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ရဲကဟိုတယ်ကြီးတစ်ခုကိုတိုက်ခိုက်ဖို့အကြမ်းဖက်ဖွဲ့တွေပြင်ဆင်ကောင်းပြင်ဆင်နေနိုင်တယ်လို့အမေရိကန်အစိုးရကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာခီးသည်တွေအလုံးနဲ့ခီးသွားကြသူတွေကြားမှာရေပန်းစားတဲ့ဟိုတယ်ကြီးတစ်ခုကိုတိုက်ခိုက်နိုင်တယ်လို့ယုံကြည်ကြောင်းနဲ့ခီးသည်တွေအနေနဲ့သတိရှိကြဖို့အတွက်နိုင်ရိုဘီမြို့မှာရှိတဲ့အမေရိကန်တန်ယုံကသတိပေးချက်ထုတ်တာပါတရုတ် website မှာဖော်ပြထားတဲ့သတိပေးချက်ထဲမှာတော့ဟိုတယ်နာမည်ကိုဖော်ပြထားခြင်းမရှိပါဘူး။အဓိကဟိုတယ်ကြီးတစ်ခုလို့သာပြောထားပါတယ်။ဖြည်သူတွေအနေနဲ့အထူးသတိထားနေကြဖို့ကင်ညာတာဝန်ရှိသူတွေကလည်းသတိပေးထားသလိုပြစ်မှတ်ထားနိုင်ခြင်းရှိတဲ့နေရာတွေမှာရဲတပ်ဖွဲ့ကလုံခြုံရေးအလုံအလောက်ချထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့လတုန်းကဆိုမာလီယာနိုင်ငံနဲ့နယ်စပ်မှာရှိတဲ့မူလာကျောင်းတစ်ခုအပေါ်အယ်ရှာဘတ်အကြမ်းဖက်အဖွဲ့ကလို့တန်တရားရှိသူတွေတိုက်ခိုက်ခဲ့လို့ကျောင်းသူကျောင်းသား3ယောက်ဆရာ2ယောက်သေဆုံးခဲ့ပါတယ်။
တရုတ်ရေတပ်ရဲ့ဖြတ်သန်းသောဒဇင်းကအမေရိကန်ကင်းလက်လေယာဉ်ဒဇင်းကိုဂွမ်ကျွန်းရဲ့အနောက်ဘက်မှ400လောက်အကွာကဖိလစ်ပိုင်ပင်လယ်ပြင်ထဲမှာပြီးခဲ့တဲ့သတင်းဘက်ကလေဆာရောင်ကြီးနဲ့ထိုးပြီးတော့ချိန်ရွယ်ခဲ့တယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။အမေရိကန်ရဲ့ P8A Poseidon လေယာဉ်ဟာနိုင်ငံကလေပိုင်နယ်ထဲမှာနိုင်ငံကရဲ့စီမံစည်းကမ်းအနေနဲ့ညီကင်းလက်နေစဉ်မှာတရုတ်တင်းမောက်ကလေဆာရောင်ကြီးနဲ့ထိုးခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်ရဲ့ Pacific စီးရင်အုပ်စုကကြေညာချက်ထုတ်ပါတယ်။တရုတ်တင်းမောက်ရဲ့လုပ်ရဟာအနေနဲ့ရှိပြီးတော့2014ခုနှစ်ကနိုင်ငံပေါင်းစုံသဘောတူညီချက်ယူထားတဲ့ပင်လယ်ပြင်တွင်မမျှော်လင့်ဘဲတွေ့ကြတဲ့အခါမှာလိုက်နာရမယ့်စီမံစည်းကမ်းဖြစ်တဲ့ CUES ကိုချိုးဖောက်တာဖြစ်သလိုနိုင်ငံကာကွယ်ရေးဝန်ကြီးဌာနကလက်မှတ်ထိုးထားတဲ့ပင်လယ်ရေကြောင်းနဲ့လေကြောင်းဘေးကင်းလုံခြုံမှုဆိုင်ရာနားလည်မှုစာကြုံလွန်နဲ့လည်းမကိုက်ညီဘူးဆိုပြီးတော့အမေရိကန်ရေတပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးသိခင်ပါရှင်တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါတယ် COVID-19 ရောဂါပိုးကိုကူးစက်မြန်ဒါမှမဟုတ်တိုင်ကြားရမယ့်ကူးစက်ရောဂါအဖြစ်သတ်မှတ်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ်။ဒီအမိန့်ကိုမလိုက်နိုင်ရင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်တဲ့အကြောင်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတဦးကပြောပါတယ်။လူမှုအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာဖို့လည်းတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာ14ရက်ကြာတီချခွဲပြီးတော့စောင့်ကြည့်ခဲ့တဲ့ဝူဟန်ကနေပြန်ခေါ်လာတဲ့မြန်မာကျောင်းသား2ဦးနိုင်ငံကိုပြန်ရောက်လာရင်တော့ထပ်ပြီးတော့ခွဲခြားစောင့်ကြည့်ဖို့မလိုတော့ဘူးလို့လည်းပြောပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့စုစုသတင်းပေးပို့ထားပါတယ
်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကူးစက်ရောဂါများကာကွယ်နှိမ်နင်းရေးဥပဒေပုံမှား21ပုံမှားကွဲခါခွဲပါလုပ်ပိုင်ခွင့်ကိုကျင့်သုံးပြီးလက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါ COVID-19 ကိုကူးစက်မြန်ယောဂသို့မဟုတ်တိုက်ကြရမည့်ကူးစက်ယောဂအဖြစ်သတ်မှတ်တဲ့အမိန့်ကို February 28ရက်တောက်ချာနေ့နေ့လယ်ခင်းမှာထုတ်ပြန်လိုက်ပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်တာဟာမြန်မာနိုင်ငံတွင်းမှာဒီယောဂကူးစက်ပြန့်နှံ့မှုမဖြစ်ပွားစေရေးအတွက်ကြိုတင်ကာကွယ်ရေးနဲ့တုံ့ပြန်ဆောင်ရွက်ရေးတို့ကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့သတ်မှတ်လိုက်တာလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဒီလိုလူတို့အနေနဲ့မိမိကိုယ်တော်ချားတယ်ချောင်းဆိုးတယ်ယောဂဖြစ်တဲ့အတိုင်းကြီးတွေကလာတယ်ဒါမှမဟုတ်တခွဲတည်ပြီးလူနာနဲ့အတိတ်နဲ့နေခဲ့တယ်အဲ့လိုဖြစ်ပြီးတော့ချားတယ်ချောင်းဆိုးတယ်ဆိုရင်မိမိတို့ကိုယ်တိုင်သတင်းပေးဖို့လိုပါတယ်အဲ့ဒီတင်ပေါင်းချင်ရလဲတကယ်လို့ဒီလူနာတွေသိတယ်ဆိုလို့ရှိရင်ထုံမထားပဲနဲ့သတင်းပေးဖို့လိုပါတယ်တနည်းအားဖြင့်ဆိုယောဂရှိတဲ့သူတွေဒီလူတို့ချားတဲ့မှာမတိလိုက်မတိပါသာနဲ့ဖြစ်နေတာမျိုးရှိနေတယ်မဖြစ်အောင်ဒီဥပဒေကကျွန်တော်တို့အပိတ်ကိုထပ်ပြန်နိုင်ခြင်းဖြစ်ပါတယ်
အခုလိုတိုင်ကြားရမည့်ကူးစက်ယောဂအဖြစ်သတ်မှတ်လိုက်ပြီးဖြစ်လို့ဒါရီကိုပြက်ကွက်ခဲ့ရင်ဘသူကိုမဆိုးဥပဒေပြဋ္ဌာန်းချက်အတိုင်းအရေးယူနိုင်တယ်လို့ဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
စပောင်းနေတဲ့တန်ကြားမြတ်ယောဂဆိုပြီးတော့မိတ်ထပြန်လာပြီဆိုလို့ရှိရင်ဒါဆိုဒီယောဂကဒါတန်ကိုတန်ကြားမယ်ဆိုတော့ဒီယောဂဖြစ်ကြောင်းပြောလိုက်ပြီဒါဆိုမတန်ကြားရင်ဘယ်လိုလဲရွရွခံရမှာလဲမတန်ကြားရင်ဘယ်လိုရွရွခံရမှာလဲဆိုတဲ့အခါကျတော့ဒီကုသယောဂကောက်ကနေနေနော်ဒီဥပဒေမှာရှိပါတယ်အတွားလာတန်းနေပိတ်ပြီးချင်းကန့်တက်ချင်းဒါမျိုးတွေလည်းကျွန်တော်တို့ဆောင်ရွက်ရမယ်နော်ဥပဒေပုံမှန်တွေကိုလိုက်နိုင်ရင်ပြက်ခွက်လို့ရှိရင်ကုသယောဂမြတ်ကောက်ကနေနေဥပဒေပုံမှန်18မှာဖော်ပြခဲ့ရပြီဒီလိုဆိုပုံမှန်14ရာသက်ဆိုင်ရာအဖွဲ့အစည်းတို့မှအရာရှိကထုတ်ပြန်တော့တန်းနေပိတ်ပြီးဒီတို့မှကန့်တက်အမိန့်ကိုဖော်ပြကျူးလွန်ကြောင်းပြမှုတင်ချာတင်ချင်းခံရထို့သူအထောင်နဲ့6လတိဖြစ်စေ15တောင်းတည်းမပို့တော့ဝေဒံဖြစ်စေ3ရက်လုံးဖြစ်စေဆက်မလို့ကြာခံပါပါ
မြန်မာနိုင်ငံမှာ COVID-19 ဓာခွဲအတည်ပြုလူနာမရှိသေးပေမဲ့ယောဂဆောင်ကျက်ကြီးရှုခြင်းလုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေပြီးပြည်သူတွေအနေနဲ့လည်းအတိအကျလိုက်နာပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါဗျာ
28ရက်နှစ်လ2020ရက်18နှစ်ချိန်ထိပေါ့နော်ဆီယုံမြန်မာဆောင်ကျက်ကြီးရှုဥတော်မှုပေးလက်ရှိတဲ့လူနာမရှိတော့ပါဘူး28ရက်နေ့ဒီဆိုမြန်မာနိုင်ငံမှာ COVID ယောဂဓာခွဲအတည်ပြုဒီမှာမတွေ့ရှိသေးတော့လေဒီမှာယောဂဆောက်ကျက်ကြည့်ရှုရမှာလို့ရှေ့အောင်ပြဆောင်ရွက်လို့ရှိပါတယ်ဒီလိုမျိုးအနေနဲ့ဆမ်းမိုင်းနဲ့အသာဝင်ပြီးတာကထုတ်ပြန်လာတဲ့ယောဂကကိုယ်ဆိုင်ရာဆမ်းမိုင်းပြည်ပြည်ချာလေးချက်လက်တွေကိုသိကြနိုင်တာပေါ့တော့နှုတ်တော်ပါမယ်
ကိုရိုနာယောဂဘူးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာနေထိုင်တဲ့မြန်မာကျောင်းသား59ဦးကိုမန္တလေးမြို့ကန်တော်နဒီဆေးရုံမှာတီးခြားထားရှိပြီးယောဂရှိမရှိ14ရက်ကြာစောင့်ကြည့်ခဲ့တာဖေဖော်ဝါရီလ16ရက်နေ့ကအဆုံးသတ်သွားပါပြီသူတို့59ဦးစလုံးမှာကိုရိုနာယောဂဘူးမရှိတာကြောင့်နေအိမ်အသီးသီးကိုပြန်သွားကြပေမဲ့ဝူဟန်မှာကျန်ခဲ့တဲ့မြန်မာကျောင်းသား2ဦးကိုတော့မြန်မာအိမ်ကြီးကနှစ်နိုင်ငံတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်နဲ့မနေ့ကဖေဖော်ဝါရီ28ရက်နေ့မှာဝူဟန်ကနေအိန္ဒိယနိုင်ငံနယူးဒေလီမြို့ကိုခေါ်ဆောင်လာခဲ့ပါတယ်။အဲဒီကျောင်းသား2ဦးကိုနယူးဒေလီမြို့မှာပဲထားရှိပြီးယောဂရှိမရှိစောင့်ကြည့်ကာလ14ရက်ပြီးရင်မြန်မာနိုင်ငံကိုပြန်လာမှာဖြစ်ပြီးသူတို့ကိုထပ်ပြီးစောင့်ကြည့်ဖို့မလိုတော့ကြောင်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
အိန္ဒိယနိုင်ငံကတော့ဒီအဲ့ဒီဝူဟန်ပြန်လာလို့ဆိုကျမတို့တို့ပဲသူတို့လည်း14ရက်ဆောင်ချင်တယ်။ဆောင်ချင်ဒီမှာကျမတို့နိုင်ငံပို့ပဲပေါ့နော်။ပို့လို့ဆိုတာကျမတို့နိုင်ငံလေကြောင်းတစ်ခုခုနဲ့ပို့မှာပါ။သူတို့လာပို့မှာမဟုတ်ပါဘူး။ဒါကြောင့်အိန္ဒိယနိုင်ငံ14ရက်ဆောင်ချင်ဆိုပြန်လာတဲ့ကျောင်းသားများကိုကျမတို့လည်းဆက်ကွာရန်တီးလုပ်ဆရာအကြောင်းရှိပါလား။သူကဆက်ကွာရန်တီးမှာတော့14ရက်လောက်တယ်။ကျမတို့နိုင်ငံလည်းပဲ။ရောက်တဲ့နိုင်ငံမှာတော့အိယာကျော်ရောက်ခဲ့ဖြစ်တဲ့ဒီကလာတဲ့သူ14ရက်လောက်တာပဲ။ဒါကတော့လောက်တယ်။လုတ်ပြီးရင်တော့ဒါကသူကကိုယ်ရနိုင်ငံပြန်လာတဲ့အခါမှာဘာမှကွာရန်တီးလုပ်ဆရာမလိုတော့ပါဘူး။
ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝင်နဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်လက်ကိုစနစ်တကျမကြာခဏဆေးဖို့နဲ့ယောဂကာကွယ်ရေးကျမ်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂဘူးဟာအခြားနိုင်ငံပေါင်း55နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ28ရက်နေ့လည်ကစာရင်းအရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့တည်ဆုံးသူ4ဦးရဲ့စာရင်းကိုပါထည့်ထွက်ထားတာဖြစ်ပြီးတည်ဆုံးသူကတော့စုစုပေါင်း 2,800 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ
်။မဆူဆူပါရှင်ဒီကိုရိုနာကူးစက်မြန်ဗိုင်းရပ်စ်အများဆုံးဖြစ်ပွားနေတဲ့တောင်ကိုရီးယားဒေကူကမြန်မာမျိုးသမီးတူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်။တရုတ်နိုင်ငံပြီးရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံဒေဂူမြို့မှာကူးစက်သူအရေအတွက်ကတရက်ထက်တရက်ပိုပြီးတော့များလာနေပါဗျ။ဒီထက်ပိုပြီးတော့ဆိုးလာရင်တော့မြို့ကိုအဝင်အထွက်ပိတ်လိုက်နိုင်ခြင်းရှိတယ်လို့ဒေဂူမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသူတဦးကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတတိယအကြီးဆုံးမြို့ဖြစ်တဲ့ဒေကူမြို့မှာယောဂကူးစက်သူက2000လောက်ရှိနေပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့ယောဂကူးစက်သူအများဆုံးမြို့ဖြစ်ပါတယ်မြန်မာနိုင်ငံသား3000လောက်ရှိနေတဲ့ဒေကူမြို့ရဲ့နောက်ဆုံးအခြေအနေကိုအဲ့ဒီမြို့မှာနေထိုင်နေတဲ့မတ်လာယမင်းအိမ်ကို VOA မြန်မာပိုင်းကကိုရရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခြေအနေခုလိုစပြောပြပါတယ်
တောင်ကိုရီးယားမှာအခုလက်ရှိကူးစက်ရောဂါဖြစ်နေတဲ့လူက2338ယောက်မှာညီမတို့ဒေဂူမှာ1988ယောက်ဖြစ်နေတာပေါ့နော်။နောက်ပြီးတော့ပိုဆိုးတာကဟိုတရက်ကို100ကျော်200ကျော်ကနေအခုတော့တက်လူနာတိုးတိုးလာတရက်တရက်ကို200 300ကျော်လောက်ကိုဖြစ်နေတယ်။အခုလည်းတေဆုံးတဲ့လူကလည်းတဖြည်းဖြည်းများလာတယ်။နောက်ဆိုးရလည်းအခုကိုရိုနာ3ဆိုတဲ့အဲ့ဥပဒေထုတ်လိုက်ပြီဆိုတော့လိုအပ်ရင်လိုအပ်သလိုသူတို့ shut down လဲလုပ်ချင်လုပ်မယ်ဆိုရင်ဒီဥပဒေပါထည့်သွင်းပြောထားတာဆိုတော့နောက်ဒီတဲ့အချိန်နေပိုဆိုးလာပြီဆိုရင်ကျေကူးမျိုးဝူဟန်မျိုးလိုမျိုးပဲ6000လောက်ချနိုင်တဲ့အဲ့လိုအခြေအနေမျိုးဖြစ်နေပါတယ်ဟုတ်
အဲ့တော့မျိုးရဲ့အနေထားကရောဘယ်လိုမျိုးဖြစ်သွားလဲ
မျိုးရဲ့အနေထားကဒေကူးဆိုတာကိုရမှာတတိယအကြီးဆုံးမျိုးလို့လည်းပြောလို့ရတာပေါ့အခုလောလောဆယ်အခြေအနေကတော့စောင်းအကုန်နှွေဦးအကူဖြစ်နေတော့ယောဂကူးဆက်တဲ့လူတွေကလည်းအရမ်းများနေရအခုလမ်းမပေါ်မှာဘယ်နေရာထွက်ကြည့်တက်ကြည့်တကယ်အရင်တော့ကလူစီကားပါတယ်ဆိုတဲ့နေရာတွေမျိုးရဲတွေတော့မှပဲလူလုံးဝမရှိတော့လူရန်ရှင်းလင်းသွားပြီလမ်းမပေါ်မှာဆိုရင်ဟိုကားနဲ့အခုကအိမ်ထဲကအိမ်ပြင် လေးကပြင်ထွက်ပဲနဲ့အဲ့လိုမျိုး delivery နဲ့ပဲမှာစားကြတော့ delivery ပို့တဲ့ cycle တွေနဲ့အဲ့ဒါပဲရှိရတယ်။နောက်ပြီးတော့ max တွေကလည်းဆက်စားအခုဒီရှိရပိုင်းတွေမှာတောက်လျှောက်လုံးဝ max ပြတ်လက်တဲ့ပြဿနာဖြစ်သွား max လုံးဝဝယ်လို့မရအောင်ဒါပေမဲ့အခုကအလှူရှင်တွေရောအစိုးရရဲ့ဒီလိုစီမံညွှန်ကြားမှုကြောင့်ခြားလိုက်ဒီမှာဒီ max တွေကိုရောင်းပေးတယ်ပေါ့နော်။ရောင်းတာလည်းသူကတယောက်ကိုဘလောက်ဆိုပြီးကန့်တန့်တဲ့နှုံးနဲ့ရောင်းပေးနေရပေါ့နော်။ဆိုင်တွေမှာလည်းစားတောက်တဲ့လူတွေမရှိဘူးဆိုတော့နောက်ဆိုဒီသူတို့ဖွင့်လာလဲသူတို့တို့အကျိုးမြတ်မြအောင်ဆိုတော့စားတောက်ဆိုင်တွေအကုန်လုံးနှီးပါလဲနောက်ဆိုအကုန်ပိတ်ဖို့လားလားရှိရပေါ့နော်ဆက်တောက်ကိုပစ္စည်းရောင်းတဲ့မှတ်တင်မှာကော့ကိုဆန်နေစီစားရဝယ်ထားပြီးတော့အဲ့လိုမျိုးစောင့်ကြည့်ရုံကလွှဲရင်ကိုယ့်ဘက်ကလုံနိုင်တာကလောလောဆယ်ရောမရှိဘူးပေါ့
ဒီဘက်မှာလူတွေရဲ့ဒီတုံ့ပြန်မှုတွေကဘယ်လိုရှိလဲလူတွေအရန်စိုးရိမ်နေကြလား
ကိုရီးယားတွေကတော့သူကအရင်ကတည်းက sensitive တွေဆိုတော့ကိုရီးယားတွေကတော့တော်တော်စိုးရိမ်နေတော့ကိုရီးယားတွေကလည်းအရင်ကတချို့ဆိုဒေါ်သားတွေလည်းအရင်ထွက်နေပါဘူးဆိုတော့ညီမတို့တွေကဒီလောက်အချိန်နေဖြစ်သွားတာအဲ့ဒီရှင်ညွန့်ကြီးဖရာကျောင်းကနေစသွားဆိုရှင်ညွန့်ကြီးဖရာကျောင်းနေဆိုဖြတ်သိမ်းမှုတွေရှင်ညွန့်ကြီးရဲ့အတင်းကောင်းစားတော့ဒီလိုမျိုးဒီဥပဒေအရေးယူပေးဖို့တွေထိတော့လုပ်နေကြတော့ကိုရီးယားတွေကတော့တော်တော်ကြီးကိုသူတို့နိုင်ငံဆိုတော့သူတို့မျိုးဆိုတော့သူတို့ကတော့တာထက်နေနေ
တောင်ကိုရီးယားဆိုရဘက်ကရောဘလောက်ထိအလေးနဲ့ထားပြီးတော့ဒီကိစ္စကိုကင်တွယ်ဆောင်ရွက်နေတယ်လို့မြင်မိလေ
တော်ကိုရီးပါကတော့တော်တော်ကြီးအဆိုင်ထုတ်ပြီးတော့လုံနေပါဘူးဆိုတော့သူကလေနည်းနည်းလေးတည်င်းဒီလိုကုဆက်လူနာတွားွားရဲဆိုရဲနေရာလေးနည်းနည်းတည်င်းထွက်ပြီးတော့လေသူတို့ချက်ချင်းပဲပိုးတက်စေးလာဖြန်းနေချက်ချင်းအိနေရာပိတ်တင်ပိတ်တယ်အဲ့လိုမျိုးပေါ့နော်ပြက်ပြက်တတနဲ့ကိုအဲ့လိုမျိုးတေးချောင်းလေးနဲ့ထားပြီးတောင်ကိုရီးဆိုရလုံနေအခုဆိုရင်ညီမတို့အခုချိန်ကြီးစားနေရိတ်ခါလုံးဝမပြက်လက်သေးဘူးပေါ့နော်ဆိုင်နေရလည်းအခုချိန်ကြီးဖွင့်နေသေးရဲစားနေရိတ်ခါလည်းအခုချိန်ကြီးမပြက်သေးဘူးဒီရှတ်ဒေါင်းတကယ်လို့ပိတ်လိုက်တယ်လှုပ်ချလိုက်တယ်ဆိုရင်တော့မှပဲညီမတို့စားဖို့တောက်ဖို့အဲ့လိုမျိုးတွေရောအဲ့လောက်ထိတော့မပူရဘူးလို့ထင်တယ
်ဟုတ်ကဲ့ပါဒီမြန်မာတွေထဲမှာရောယောဂကူးဆက်တဲ့ဆိုတဲ့သတင်းမျိုးရောကြားမိလား
အခုချိန်ကြီးကတော့တကယ်ကိုမကြားသေးတာပါဘာဖြစ်လဲဆိုတော့မြန်မာနိုင်ငံသားသားတွေမှာကူးတဲ့လူမရှိသေးဘူးအတိအကျဖြစ်နေတာသူတို့ကိုရီးယားတွေပဲဖြစ်နေတာဆိုတော
့လေမလာမင်းအိမ်တို့ရောဒီဘလူးမျိုးဒီစားတောက်နေထိုင်နေကြလဲ
ဟုတ်ညီမဆိုရင်၃ဘတ်ရှိပြီညီမအိမ်ထဲအိမ်ပြန်မထွက်တာညီမအကုန်လုံးစံနေစီးတွေတင်းလို့မစားပြီးကြားကြရပေါ့နော်အကုန်လုံးကြိုတင်ပြီးဝဲချမ်းပြီးညီမတော့တူတူပြင်ဆင်နေအနေနဲ့ညီမအကုန်လုံးကလားစားလောက်ပေါ့နော်အကုန်လုံးစံစီစားတာဒီအကုန်လုံးဝဲပြီးညီမအိမ်မှာဖြစ်ပြီးညီမ၃ဘတ်လောက်ရှိပြီညီမတော့လုံးဝအပြင်မထွက်ဘူးအဲ့မဲ့အခုချိန်ဒီကြားတဲ့တဲ့င်းနေအပြင်မှာလည်းမတ်တွေဖွင့်နေတော့ညီမတငယ်ချင်းတွေဆိုလည်းအခုချိန်ဒီမတ်ကိုသွားလာလို့ပြီးတော့ပစ္စည်းတွေပါဝယ်ယူနေတော့ဆိုတော့ဟိုအခုချိန်ဒီကတော့အော်တောင်းနေတော့မရှိသေးပါဘူးဟိုအကုန်လုံးကတော့ပုံမှန်အတိုင်းနေပတ်နေတော့မှပဲ
ဟုတ်ကဲ့အဲ့တော့ဒီယောဂကလည်းတော်တော်ကြီးကိုအခုဟာဒီဂူးမှာတော်တော်လေးစိုးစိုးဝါဖြစ်နေဆိုတော့မလားယမင်းပါပေါ့မြန်မာတွေထဲမှာရောဒီကနေတောင်ကိုရီးယားကနေပြန်ဖို့စဉ်းစားထားတာမျိုးရှိလား
အမှားတော်များများအခုချိန်မှာဇဝေဇဝါတွေဖြစ်နေတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခုချိန်ပြန်ကျင်တဲ့လူတွေကလည်းများတယ်။ပြန်တဲ့အခါကြတဲ့အခါကျရင်အဲ့လိုမျိုးပြန်လိုက်ပြီ။အဲ့ပြန်လိုက်တဲ့အခါကျရင်မြမပြည်ကလူတွေကရောဘလို့အဆင်ပြေ။သူတို့မှာတကယ်လို့ဒါကိုယောဂကုသခံသွားတယ်ဆိုရင်မြမကြီးပြန်ရင်သူတို့မိသားစုဒီပတ်ဝန်းကျင်မှာအဲ့လိုမျိုးကုသခံရမယ်ပေါ့နော်။အဲ့ဒါကိုတွေးပြီးတော့မပြန်တဲ့လူလည်းရှိတယ်လို့မျိုးဒီကောင်ဒီတဲကူးမှာအဲ့လိုအချိန်တွေရန်ဆိုလို့မဖြစ်ခင်ပေါ့နော်။ငါတို့တော့ကုသမခံရခင်မြမပြည်ကိုပြန်မယ်ဆိုပြီးတော့စဉ်းစားတဲ့လူတွေလည်းပါတော့နှမျိုးနှစတော့ဖြစ်နေတာပေါ့နော
်အော်တန်ယုံဘက်ကရောဘာတွေဟိုဟာအကူအညီတွေပေးနေလဲ
မြမတန်ယုံဘက်ကရောမြမတန်ယုံဘက်ကအကူအညီပေးစရာမလိုအောင်ဟိုဒီညီမတို့ဒီတောင်ကိုရီးယားဆိုရဘက်ကအကုန်လုံးစီစဉ်ပေးထားတာပဲဆိုတော့လေမြမတန်ယုံဘက်ကတခုသူတို့ဘက်ကစီစဉ်ပေးတာကဒီလို passport ပေါ့နော် passport တက်တန်းတိုးတာတွေ passport တက်တန်းကုန်တဲ့လူတွေအတွက်ဒီလိုတန်ယုံလာပြမလို့ပဲဒီလိုစာလိုက်ကနေတစင်ပေးဖို့ပေးနိုင်နေဆိုတဲ့အကြောင်းပေါ့နော်အဲ့လောက်ပါပဲဒီမြမတက်တနာကြီးလည်းမရှိသေးဘူးဆိုတော့ရှိသေးဘူးပေါ့နော်ညီမ
ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်ဗျာ
ဒါကတော့တောင်ကိုရီးယားနိုင်ငံဒေဂူမြို့ကမက်လာယမင်းအိမ်ကိုကိုရီးယားနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကစီရေးအခြေအနေကိုတင်ပြခြင်းပါတယ်ရန်နာထားရတာတနစ်ကြော်ကြာနေပြီဖြစ်တဲ့ငင်းငယ်ရေးညီလာခံပြန်လည်စတင်မှုပြင်ဆင်နေချိန်မှာပဲမြန်မာစစ်တပ်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတို့ကြားရှမ်းပြည်နယ်မိုင်းကင်မြို့အနားမှာတိုက်ပွဲဖြစ်ပါတယ်ဒီတိုက်ပွဲဟာ28ရက်နေ့မနက်၈နာရီကစခဲ့ပြီးတော့ဒီကနေ့မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲဖြစ်တယ်လို့ RCSS ဘက်ကသတင်းထုတ်ပြန်ပါတယ်တပ်မတော်ဘက်ကတော့မူရည်သတင်းရလို့တွားရောက်တာကို RCSS ဘက်ကစတင်တိုက်ခိုက်တယ်လို့ပြောဆိုထားပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တမရော်နဲ့ RCSS SSC တောင်ပိုင်းတပ်ဖွဲ့တွေဟာမိုင်းကင်မျိုးနဲ့မိုင်း20လောက်အကွာဟန်ကိုင်းကျေးရွာအုပ်စုတွင်ကလွယ်တောင်းတောင်ကျောမှာထိတွေ့တိုက်ပွဲဖြစ်ပွားနေတာပါ RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအုံခေကသူတို့တပ်ဖွဲ့တွေစစ်ကြောင်းတွားရင်းနားနေချိန်မှာတမရော်ကလာရောက်တိုက်ခိုက်တာလို့ပြောပါတယ်
တော်တဲ့အမတော်တဲ့ဆိုတော့ကျွန်တော်လူတားလာရင်းနဲ့ခဏနားလိုက်တဲ့ဂုံးမော်လေးအဲ့တော့တတ်မတော်တဲ့ကဘယ်လိုတတိယတော့မကြည့်ဘူးအဖေဖေဝိုင်းဝင်ပြီးတော့တက်လိုက်တော့ มันมีตมีกลุ่มนี้บ้างเราเว้ยมันจะชิดไหนกันนี่บิดอนยานนี่งานไหนเนาะดีกันแม่แม่ตายเล่นจีจีได้ได้ได้เราไปจ่ายได้เนาะแต่มันต้องแค่รับจีดอกเนาะ
တနင်္ဂနွေလုံးတိခတ်တိုက်ခိုက်မှုရစေးဆိုင်ရာသဘောတူစာချုပ် NCA ကို2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့ဟာရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပေးမယ်သူတို့တပ်ဖွဲ့ဝင်တွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်ခန်စတဲ့ဒေသဘက်တွေအထိလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာလဲတမ်ရွန်နဲ့မကြာခဏတိုက်ပွဲဖြစ်ပွားခဲ့ဘူးပြီးအဓိကနေမြေကျော်လွန်လှုပ်ရှားတာကြောင့်လို့တမ်ရွန်ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲအပေါ်မှာတော့ဒုဗိုလ်မှူးကြီး OK ကအခုလိုပြောပါတယ
်နေမြေကျော်လွန်တော့မဟုတ်ဘူးနေမြေရေလို့တမ်မတ်တီကြကြနဲ့ဆွေငွေပြီးတော့သဘောတူညီချက်တွေရတာလားမရှိသေးဘူးလား
မိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အရှိအလေပိုင်းတိုင်းရလခစစ်ဌာနချုပ်ကိုစစ်တွေအကြောင်းကြားထားတယ်လို့ပြစ်ကတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကနေတစ်ဆင့်ဖြေရှင်းသွားမယ်လို့လည်းဆက်ပြောပါတယ
်။ကျွန်တော်စစ်စာရေးရုံးနဲ့ပြီးတော့ရလခတိုင်းရုံးနဲ့စစ်တွေပြီးတော့အကြောင်းကြားကြတာဆွေးနွေးပြောကြားကြတာတော့ရှိတယ်လို့ကြားတယ်။ဒါတော့လုံးဝမဖြစ်ခြင်းတဲ့အဆိုတော့မြန်မာပြည်တစ်ခါမျိုးတော့အနေနဲ့များရှိနေမှာကျင်ပါပဲ။ဒါပေမဲ့လူပဲဖြစ်နေဖြစ်နေစစ်တဲ့အတက်တဲ့ကိစ္စဆိုကြင်ဒီကနေ့ပြီးတော့ပြန်လေပြီးတော့ဆွေးနွေးချက်ပေါ်တော့ဒီအေကိုရှိတာပေါ့နော်
။မိုင်းကင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာကကြီးရွာတွေနဲ့အလံဝေးပြီးလောလောဆယ်စစ်ရှောင်းတွေရဲ့တည်င်းကိုမကြားသိရသေးကြောင်းပြောပါတယ်
။နောက်ဆုံးအချိန်လေးကမနေ့ကတော့တိုက်ပွဲတော့မနေ့ကနေညနေခင်းပေါ့တမန်တန်ကြားနေရအခုတော့ဟုတ်တော့မနေ့ပိုင်းစစ6နိုင်ဆိုကြရနေ့လည်းပိုင်းထီတော့ပတ်တာကြားနေရတယ်။လဲလဲစီနေနေပြစ်တယ်နောက်ပြီးမှရဟရည်စလဲဝဲတယ်ခုတတိတော့ဟိုဖြီတော့ဘာဖြစ်မှမသိသေးဘူးဒီလိုဖြစ်နေရအောင်ပေါ်မှာလေရွာတွေကတောင်ချင်တော့ရှိတော့အဲရွာသားစစ်သေးတာတို့ဘာလို့တော့ခုတတိအပြည့်ပြူရတဲ့တဲ့တော့မရသေးဘူး
2018ခုနှစ်ဇူလိုင်လအတွင်းကလည်းမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာကြောင့်ဟန်ကိုင်းကျေးရွာဖုံးတော်ကြီးကျောင်းတွေမှာလူတထောင်လောက်လာရောက်ခိုလုံခဲ့ရဘူးပါတဲ့လက်ရှိမိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုပြောပါတယ
်ဒီ2024နဲ့မနက်9နာရီမှာအခုတိုက်ပွဲဖြစ်ပွားနေတဲ့မိုင်းကင်မြို့နယ်ဟိုကဲကျေးရွာရဲ့အရှိတောင်ကတော့ပါကျွန်တော်မူရစ်စီပါတင်ရရှိတာရှိတယ်ကြံကြံနေတဲ့လုံလုံဝင်ရောက်ဆောင်ရွက်ဆောင်ရွက်နေဆိုပြီးတရားဝင်အကြောင်းကြားထားတယ်။ဒီအိုင်နယ်နေတွင်မှာ RCSS SSC အဖွဲ့ကြီးနေနေကျော်လုံဝင်ရောက်နေတာရှိရင်ဆယ်ပြီးဖို့ဆိုပြီးကျွန်တော်တရားဝင်အကြောင်းကြားခဲ့တယ်။ဒီဖိုင်က28ရက်နေ့ကျမှကျွန်တော်တက်ပြီးစတော့ကြလုံလုံရေးဆောင်ရွက်တာဖြစ်တယ်။အဲ့လုံလုံရဲ့အိမ်မှာအိမ်မှာထောက်ပံ့တဲ့သူထောက်ပံ့ထားတာရှိတယ်။ကြံကြံနေတဲ့စတိုက်တဲ့ပုံစံလို့စခန်းကြီးစပြီးလိုက်တယ်ကနေနေတဲ့ကျော်လုံဝင်ရောက်နေတယ်ကျွန်တော်တို့လည်းအားရတော့သူဒီအကြောင်းကြားတယ်အဲ့အကြောင်းကြားတော့ခွင့်ကောင်းသူတို့ကနေစတင်ပြီးပြစ်ထားတယ်ကျွန်တော်ဒီဟာရရှိရဲစစ်တီတချို့ကြာဆုံးမှရှိတယ်တချို့တန်ရရှိတာရှိတယ်အဲ့ချင်းချင်းဖြစ်သွားတာရှိပါတယ
်ဒီနေ့နောက်ဆုံးအခြေအနေကိုတော့မရရှိသေးကြောင်းပြောပါတယ်ဒီလ9ရက်နေ့က RCSS ဌာနချုပ်လွိုက်တန်းလျမ်းမှာကျင်းပတဲ့ရှမ်းပြည်မျိုးသားနေအခမ်းအနားကိုအစိုးရရဲ့မျိုးသားပြန်လည်တင့်ပြတ်ရေးနဲ့ငင်းချိုင်းဘူဌာနဒုဥက္ကဋ္ဌပြည်တော်စုရှင့်နေချုပ်ဦးထွန်းထွန်းဦးနဲ့တမရော်ကစစ်စည်းအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းတဝန်လွှာပေးပို့ခဲ့ပါတယ်
ခမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ19kHz 15453ညလိုင်းဒိုမီတာ25kHz 11803ညလိုင်းဒိုမီတာ32kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါ။အမျိုးသမီးကဏ္ဍတုဒ္ဒဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော
့စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတယ်မို့သူကသေကိုသေးနေ
မြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုတွေထဲမှာအဓိကအရေးကြီးတဲ့ကာဗွန်မိုနောက်ဆိုက်အကြောင်းသုံးသပ်ဆွေးနွေးထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလဟာ Blood History Month လူမဲသမိုင်းတင်လာဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံကိုယ်တွေအနက်မှာအထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ပဲဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူပြူလူမဲအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတဦးရဲ့တတ်သိရှိလာတဲ့လုပ်ရဟာဒီကနေ့အထိလူအများအတွက်အားကြအတူယူစရာဖြစ်ခဲ့ပါတယ်။ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်တာနားဆင်ပါရှင်။
If I had not planned to get arrested, I had plenty to do without having to end up in jail. But when I had to face
မနီနဲ့အဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမအဖမ်းခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူခွင့်ရလှူရှာမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လစခဲ့တာကတော့1915ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျယ်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်။ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းပြည်နယ်မွန်ဂိုမရီမြို့မှာဘတ်စကားဒဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus. A man occupied the seat with me.
အဲ့ဒီဘတ်စကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်စကားရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့ 아칸 얘기라 피데 루루즈 박스가 벽에다가로
Well, I had work and I can't say I wasn't tired, but that
치마가 알록 비만비 변라라. 다비메 치마 비만루 박스가 보마 코니아가 니 타비부 닝게라로 못 봐부. 치마니 네 치마가 딴얀딴지 박스가가 비비 씨다 무루리 치마 타비지야 정 시부 루 치마 용지 바리. 다비 치마 고 쿠루 쾌자 세산다 묘고리 Jima Makano, Lu Sumpia de Dwe, Akulu Baska Boma, Koniago Mape Bigeraba, Lu Rusa Baska, Biogera Pibare. American Pidon Zuma, Racial Segregation, Lucore, Atayon, Quejare, Senegu, Chindone, Tosinga, Kidwayama, Lubuga, Shidanko, Lumedriga, Nogdan Conima, Tanjayabi, Lubu de Dwe, Shidan Conima, Liam Shi, Nogdan Coma, Lumedriga, Pe Bijayara Pibare, Dago Rusa Baska, Sanchin Gerawa. A laduwe, jangdwe, satao sainwe, yoshi yungdwe, satpimale, luyune, lumedugu, queja, sesan taraba. Rosa Baxiwe, Montgomery, Mugrema, the Adayan quejare snegu, Baskad Rivoma, the child lume, mutmidriga, a kangelu, a pan kange, jayara, rile, shigevare. Dabimelule, didica, Rosa Bax, a pan kangearo, lumelu, queziga, di piagu, macanore, dwe. သူနောက်မှာဝိုင်းပြီးရက်ဒီပြေးခဲ့ကြပါတယ်ရိုဇာပါခ်ဆာတို့အလုပ်ပြုတ်ခဲ့ပြီးအယ်လာဘမာမှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မွန်းဟာဒီထရိုက်မြို့ကိုပြောင်းခဲ့ကြရပါတယ်ထိုစဉ်လူမဲဖွဲ့စည်းဖြစ်တဲ့ Segregation
in public transportation will pass away eventually.
And I think we should... I'm not going to say that the people who are in the country are not going to be able to do that. That's why I'm going to say that the people who are in the country အဲ့ဒီအချိန်ရောက်လို့အချိန်တွေကိုရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
Dr. Martin Luther King ဦးဆောင်တဲ့လှူရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ် Dr. Martin Luther King ကတော့လှုပ်ကြံခံခဲ့ရပါတယ် Rosa Parks ဟာ 1980 ခုနှစ်မြောက်နောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည့်လှူရှားမှုတွေ Sales Hongwe Kedalu, Detroit Muma, Lume Lungedi, the moving jump, jumpy, Tana Gulli, Puni, Bigibari, Kulo Dandu Queen Yashimu Dwe, Tubuama, Menamini, Juba Mudwe Jump, Tanguya, Guse, Kugunima, Tosin the Mra, Bill Clinton Ya, Yadarigo Bede, Mienzon Sudize Pede, the Mraye, Lumyamu, Sudize Pien, Lodo Sanya, Mienzon Sudize Sugule, the Wu Chimin Givari.
Rosa Parks ignited the most significant social movement in modern America.
Rosa Parks are kite American the maima atengia ajazo lumuye biang le pho saung hu ko sa tin bi ge du ba. Pyudin sit phit si ge de ajong yin lue asong ta si bu phwe si bon che kan upade pyin sin che 73 14 ne 15 ro ma pye yet tha de gari lue ko phye si nai mu chu ban pi ge du ba. Now Nippon has a John Bay, Rusa Paksa. The Chinga Basagaboma, Nia Mape, Bigerate, Jolumbi. The Cha, Dandu Okunye, Jabang Gwen Dwe, Juban Bigedu, Piedamu. Dugo, Tamaraga, Chimine, Lumyamu, Sudize Adin. Jerone do, Ludo Gonzon Regale, Lumyamu, Sudize Su, Dugo, Chimimare.
Rusa Paksa, Natang Nagu, October Lan, Selieni, a thick goose in Ni Yuema, Gwelung Gibari. Tosin, two years up and at Kanago, Dio Kede, the Mara, Barack Obama, Matia, Pioge Raguli, Bian Bian Timpia, Lubari.
We honor this woman, Rosa Parks, by finding within ourselves the courage.
General Digne Garawa Bure, Rosa Parks, ha, Nangae Yadu, like I intadum, hope Babu, Joa Chandara, Zulem, hope Babu, a tad down was the name of my popia jinkanaz, Lem, hope Babu, Taydan Tekzua, Boyaz, Lem, hope Babu. Subuwa Chatamu Domyamha Sechu Sagedua. Tabimet Nur Nangayas Mango Juzure Kamara, ဒီအေးစင်းစင်းနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမဏတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနေကြမှာပ
ါ Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွတ်တော်မှ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks ဒီစိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုထပ်ဆင်ပြန်ပြီးတော့ထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်သမိုင်းမှတ်တမ်းတင်ဂုဏ်ပြုတဲ့လအဖြစ်နဲ့သတ်မှတ်ထားပါတယ်အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်အဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မေ့တရားစီတဲ့လတစ်လလည်းဖြစ်ပါတယ်ဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာလူမဲသမိုင်းလာအကြောင်းကိုကိုအောင်ကတင်ပြထားတာနားဆင်ပါရှင
်ဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်သမိုင်းမှတ်တမ်းတွေဂုဏ်ပြုရလပြည့်သတ်မှတ်ထားပါတယ်အမေရိကန်ပြည်အောင်စုသမိုင်းမှာအာဖရိကန်အမေရိကန်မျိုးဆက်အဆက်ဆက်ရဲ့ပါဝင်မှုအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့ပြန်ပြောင်းအောင်မဲ့သတိရစေတဲ့လလည်းဖြစ်ပါတယ်လွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုဏ်ပြုမှတ်တမ်းတင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်စင်ရဲ့ Washington DC မြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်။ American မြို့သားဥယျာဉ်ဌာနဝန်ထမ်း John Fowler က
Dr. Carter G. Woodson ဟာရည်မှန်းချက်ကြီးကြီးမားမားရှိတဲ့သူတစ်ယောက်ပါ။အခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွမြောက်ရေးဆောင်ကျင်းပေးသူပ
ါအသားအရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖျောက်ဖျက်မှုတွေကိုစန့်ကျင်တိုက်ဖျက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်ကျောင်းဆရာလည်းဖြစ်သူဝုချင်ဟာလူမဲတွေရဲ့ဘဝနဲ့ယဉ်ကျေးမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ
် And Dr. Woodson felt that if he could somehow
Megan ရဲ့ဘဝရဲ့ကျုံ့ပြုခံခဲ့ရတာတဲ့ပိုဆိုးတဲ့အခြေအနေရရက်ကိုအများသိအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတိကျပြည်နယ်ဆက်ဆံခံရမှုတွေအဆုံးတတ်နိုင်လိမ့်မယ်လို့သူကယုံကြည်ပါတယ
်။ဝုချင်ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလိုအာဖရိကန်အမေရိကန်စာရေးဆရာဘူဂတ်တီဝါရှင်တန်ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်းခဲ့ပြီးနီဂရိုသမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ်။ဒေါက်တာဝုချင်ရဲ့အကြောင်းရှင်းပြသူဒက်စတာဟမ်လက်က
I want folks to walk through this exam.
ဒီအိမ်နဲ့ဖြတ်လျှောက်ပြီးဒေါက်တာဝုချင်ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီရင်ကနေလူခွေဒန်းတူရဖို့လှူရှားမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။အာဖရိကန်အမေရိကန်ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်းကို1955ခုနှစ်ကဝူချင်ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင်ဘာဘရာဒန်းက
From 1922 when he purchased this home until 1950 when
1922ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ
်ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်ရေးလှူရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါသမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
I try to share that with my students you know
လူမဲတွေကိုဂုဏ်ပြုတဲ့သမိုင်းတွင်လားအဖြစ်လေးလာရုံသာမဟုတ်ပဲအောင်မြင်မှုတွေအတွက်ဂုဏ်ပြုသင့်တဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ်
။ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အိမ်ဟာအာဖရိကန်အမေရိကန်တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာ
။အခုဆက်လက်ပြီးတော့တင်ပြပေးချင်တာကတော့အာဖရိကန်အမေရိကန်တွေအများစုနေထိုင်ကြတဲ့အိုကလာဟိုမားပြည်နယ်အတွင်းကမြို့တွေအကြောင်းပါ။အနောက်နိုင်ငံတွေရဲ့ဟောလိဝုဒ်ရုပ်ရှင်လောကမှာအိုကလာဟိုမားပြည်နယ်နဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ကူးတဲ့အခါမှာများသောအဖြစ်လူပြည်တွေရဲ့သရုပ်ဖော်မှုတွေကိုပဲဖော်ကျူးထားပြီးတခါတလေကြမှသာဌာနေတိုင်းရင်းသားတွေရဲ့သရုပ်ဆောင်မှုတွေပါဝင်ဖော်ကျူးလို့ရှိပါတယ်။ဒါပေမဲ့လည်းအိုကလာဟိုမားတမိုင်းဟာအနောက်ချမ်းကတခြားပြည်နယ်တွေထက်များစွာရှုပ်ထွေးပါတယ်။အိုကလာဟိုမားအတွင်းကမြို့ရွာပေါင်း50ထက်မနည်းဟာ အာဖရိကန်တွေပါအမေရိကန်နိုင်ငံသားတွေထူထောင်ခဲ့တာဖြစ်ပြီးလူမဲတွေသာနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်လာအောင်လဲမျှော်လင့်ခဲ့တာပါ။ဥကလာဟိုမားဇာတိရုပ်ရှင်ထုတ်လုပ်သူကယ်ရီဘာဘာဟာအဲ့ဒီမှာရှိတဲ့မြို့တွေကိုထိမ့်သိမ်းကာကွယ်ဖို့အတွက်မြို့တွေရဲ့အကြောင်းကိုအခန်းဆက်မှတ်တမ်းဗီဒီယိုတွေရိုက်ကူးထုတ်လုပ်နေသူပါ။ဥကလာဟိုမားပြည်နယ်အတွင်းကလူမဲတွေသာနေထိုင်ကြတဲ့Rentisville မြို့ဟာ1903ခုနှစ်ဖိနစ်အုပ်ချုပ်မှုကာလတွေအတွင်းလူတွေအများပြားပြောင်းရွှေ့ခဲ့ကြပြီးနေကန်စီးပွားရေးလုပ်ငန်းတွေပါပြုပျက်ခဲ့တာကြောင့်ဒီမြို့ပျက်စီးလူနေပါဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းယနေ့အချိန်မှာတော့လူဦးရေအနည်းငယ်ဒီမြို့မှာနေထိုင်ကြဆဲဖြစ်ပါတယ်။မြို့ကန် Shalon Young Black ကတော့အခုလိုပြောပါတယ်။ I don't ever
want to say I was born in အခုချိန်မှာရှိမနေတော့တဲ့မြို့တစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူအဖြစ်နဲ့ကျွန်မအပြောမခံချင်ပါဘူး။တရားရောက်ကိုအခုလိုပြောပြရမှာစိတ်မကောင်းဖြစ်ရပါတယ
်အခုအခါမှာဒီမျိုးမှာပြန်လာနေထိုင်ကြတဲ့လူငယ်တချို့ရှိလာပြီးဖြစ်ပါတယ်ကောလိပ်ကြောင်းပြီးလို့အဲ့ဒီမျိုးလေးမှာမြေကွက်ပြန်လာဝယ်သူစပန်ဆာနီရိုကတော့သူနဲ့သူ့တငယ်ချင်းရဲ့အဖေဟာဒီမျိုးမှာပဲအတူတူမွေးဖွားကြီးပင်းခဲ့တာလို့ပြောပါတယ
် My dad was you know born and raised right here on this same place that I was
Rentisville မြို့ဟာ Oklahoma ပြည်နယ်မှာလူမဲတွေသာဆက်လက်နေထိုင်တဲ့မြို့73မြို့တဲကတမြို့ဖြစ်ပါတယ်ပြည်ရင်းစစ်ပြီးတဲ့နောက်နဲ့ကျွန်းစနစ်ဖျက်သိမ်းပြီးတဲ့နောက် African American တွေဘွားအများပြားဟာသူတို့ရဲ့ကိုယ်ပိုင်အတိုင်းဝိုင်းအတွက်မြေနေရာတွေလိုအပ်တာကြောင့်အနောက်ဘက်ခြမ်းကနေမြေသစ်တွေစီပြောင်းရွှေ့ခဲ့ကြပါတယ်19ရာစုနှောင်းပိုင်းမှာတော့ Oklahoma ဟာတခြားပြည်နယ်တွေထက်လူမဲတွေသာနေထိုင်ကြတဲ့မြို့တွေများပြားလာခဲ့ပါတယ်အဲဒီလို African American တွေသာနေထိုင်တဲ့ပြည်နယ်ဖြစ်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပါတယ် Oklahoma ဇာတိဖြစ်တဲ့သတင်းတောက် Kerry Baba ကအခုလိုပြောပါတယ်
But it was actually a Kansas politician that
ခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေမိမိဖာသာစီမံအုပ်ချုပ်နိုင်တဲ့လူမဲတွေပဲနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်အောင်ရည်ရွယ်ပြီးတော့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားဥယျာဉ်တိုးလာအောင်အိုကလာဟိုမားတဲကိုပြောင်းရွှေ့ချဖို့ဆိုတဲ့အတွေ့အခေါ်ကိုကန်ဆက်ကနိုင်ငံရေးသမားတစ်ယောက်ကစတင်ခဲ့တာဖြစ်ပါတယ
်သူ့ရဲ့ဇာတိမြေကလူမဲတွေပဲနေထိုင်ကြတဲ့တမိုင်းနဲ့ပတ်သက်ပြီးတော့သတင်းတောင်းနဲ့ထုတ်လုပ်သူကယ်ရီဘာဘာက Struggle and Hope ဆိုတဲ့အစီအစဉ်ကိုဦးဆောင်ပြီးတော့မှတ်တမ်းရုပ်တံနဲ့ website ပေါ်မှာအခန်းဆက်ဗီဒီယိုတွေကိုဖန်တီးဖြန့်ဝေပေးနေပါတယ်ဒါနဲ့ပတ်သက်လို့ဘာဘာကအခုလိုပြောပါတယ
် I had grown up in Oklahoma and I had
Oklahoma မှာကျွန်မကြီးပြင်းလာခဲ့ပြီမဲ့ဒီသမိုင်းနဲ့ပတ်သက်ပြီးတခါမှမကြဘူးလို့ကျွန်မအတော်လေးအံ့ဩခဲ့ရပါတယ်ဒါကြောင့်ဒီအကြောင်းတွေကိုစတင်လေ့လာခဲ့တာပါ
အဲ့ဒီမှတ်တမ်းဗီဒီယိုတွေဟာအိုကလာဟိုမားပြည်နယ်အတွင်းလူငယ်တွေသာနေထိုင်တဲ့မြို့တွေဆက်လက်ရှင်သန်နိုင်ဖို့အတွက်အဓိကထားတင်ဆက်ထားတာပါတချို့မြို့တွေဟာဆိုရင်လူဦးရေ25ဦးလောက်တော့မရှိတော့ပါဘူးသူရဲ့ရည်မှန်းချက်ကစာတင်ကျောင်းတွေမှာသင်ကြားပို့ချပေးတာမရှိတဲ့အမေရိကန်ရဲ့အရေးပါတဲ့သမိုင်းကဏ္ဍတစ်ခုကိုအများသိလာအောင်လှုပ်ဆောင်တာဖြစ်တယ်လို့ဘာဘာကပြောပါတယ် Struggle and Hope အစီအစဉ်ဟာအမေရိကန်ရဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်လာတဲ့ရှေးလျားတဲ့သမိုင်းကြောင်းတွေကိုဖော်ကျူးတဲ့ရုပ်ရှင်ဇာတ်ကားတွေနဲ့စာအုပ်တွေထုတ်လုပ်ဖို့တခြားလူတွေကိုတွန်းအားပေးတဲ့အစီအစဉ်တစ်ရပ်ဖြစ်မယ်လို့မျှော်လင့်ကြောင်းလဲဘာဘာကပြောပါရခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒေါခင်မြတ်သက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတော့ကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရာအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တမ်ဘာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာဆန်သတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မိုနောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Piran Su Texas ပြည်နယ်ကတဘာဝဝန်းကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ညွှန်ကြားစာထုတ်လိုက်တယ်အမျိုးသားသာဝန်ကြီးဆိုင်ရာအရေးသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာစာမျက်နှာ၈မှာထင်တယ်သူကဒီလိုအ ရည်သွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့ထဲမှာအဲကာဗွန်မိုနောက်ဆိုက်ကမပါဘူးတခြားပြည်နေနိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာကျန်းမာရေးအဖွဲ့ဥရောပဆိုင်ရာလေတုအရည်သွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေးနိုင်တယ
်။ကာဗွန်မိုနောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မိုနောက်ဆိုက်ဓာတ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူး
။သူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်။သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တယ်နော်၊စွမ်းရည်ရှိတယ်။သူကအောက်ဆီဂျင်သယ်ပြီးတော့နှလုံးလို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်တွေးတဲ့မရောက်တော့ဘူးအနည်းသွားတယ်သူရဲ့တဲဆောင်တဲ့နဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်တဲဆောင်တဲ့နဲ့စွမ်းအားနည်းသွားတဲ့ခါကျမှသူရဲ့ဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်ထဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်ထဲကမရအောင်မြရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်။တက်လာတော့နှလုံးရောဂါဆိုသူတို့ပိုဆိုးလာတာပေါ့နော်။အဲ့လိုဖြစ်သွားပြီးသူတို့အသက်ဆုံးရှုံးနိုင်တယ
်။ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
။ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှညာထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝဓာတ်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့10ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရေနံတို့တခြားလောင်စာပေါ့နော်အရည်လောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။10 BTU ဆိုတာဘာလဲဆိုရင်တဘာဝဓာတ်ငွေကိုသုံးပြီးတော့ရေတပေါင်ကို10ဒီဂရီအူဂျင်းမြအောင်လုပ်မယ်ဆိုလိုအပ်တဲ့သဘာဝတန်ွေပမာဏပေါ့အဲ့ဒါကို PTU လို့ခေါ်တယ်သူဥပမာသဘာဝတန်ွေဆိုလို့ရှိရင်တိဥပပေမှာသူ့ရဲ့ PTU ဆိုတဲ့အပူစွမ်းအားက1028လောက်ပြန်မြန်လောက်ရှိတယ်အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်ကအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုမှဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှာမဖွင့်ထားရင်လည်းအိမ်ထဲမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်။အိမ်ထဲမှာတုံးတဲ့အပူပြည့်တဲ့ဆက်ကလေးပဲဆိုလည်းအဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ်
။ကာဗွန်မိုနောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်
။လောင်ကျွမ်းမှုဖြစ်စင်မှဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရတော့သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့တုံးနဲ့ဆက်တီတာပိုင်ကြီးနေရှိရဲသူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလုပ်ရတယ်အိဆက်ကြီးရဲ့မျိုးကောင်းနေရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့ခါဆိုရင်တက်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပါအောင်ပါဘာလို့ဆိုကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာပဲလို့ထင်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေဝါစာလောင်ကျန်းနေတာအရေးများဟာကြက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်မယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ညမ်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်ကျင်ညဉ့်ညမ်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးတတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မိုနောက်ဆိုက်ကိုညဉ့်ညမ်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုနေတယ်လို့ဖြစ်နေတာပ
ါဗမာပြည်မှာတတိုင်းပြည်လို့အတိုင်းတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသွေးထက်ဘယ်အရာကမြင့်တလားနေတလားလဲမသိဘူးဆက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘယ်လိုဆက်အရေးသွေးပါ냐ဆိုတော့တတ်မှတ်ထားခြင်းမရှိဘူး စိုးရကသတင်းအချက်အလက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး။သဘာဝပတ်ဝန်းကျင်အရေးသူထင်ချို့တဲ့ညွှန်ကြားချက်စာမျက်နှာ၈မှာကာဗွန်မိုနောက်ဆိုက်ရဲ့အရေးသူကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောထင်မှားလည်းဖြစ်သွားနိုင်တယ်။ကာဗွန်မိုနောက်ဆိုက်ကိုညဉ့်ဉန်းစေတဲ့အရာတစ်ခုဖြစ်အရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုရယ်နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်တက်မှတ်ရတဲ့ကာဝယ်ပြီးသားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေတုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းဝေးနဲ့တုံးတဲ့ဆက်ကိုစံချင်စံညွှန်းညီကလာသွားတိုင်းမယ်ဆိုရင်နိုင်ထွေးခြင်းအောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မိုနောက်ဆိုက်မတိုင်းဘူးဆိုတော့အတိတ်ပဲမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မိုနောက်ဆိုက်နဲ့ပတ်သက်တဲ့စံချင်စံညွှန်းညီကိုသိတာထင်ရှားစွာပေါ်ပြသင့်တဲ့အဖြစ်မှာလေ
သဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်ဖြန်စနေမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါသလဲအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4 ဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။မနေ့ပြန်စနေညတဲ့လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်နေကိုထပ်မံဖိတ်ခေါ်ပါသေးရှင်။တော်ရရှင်များရှင်တောက်ကြညာချရဲ့အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ပြောပြပေးပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူကျဆင်းသွားပြီးမြဲတောင်ကိုရီးယားနိုင်ငံမှာတော့ကူးစက်သူအရေအတွက်တိုးလာနေပါတယ်။တောက်ကြာနေ့အစောပိုင်းအထိတရုတ်မှာနောက်ထပ်ပိုးကူးစက်သူ329ယောက်ရှိပြီးတော့44ယောက်သေဆုံးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။တရုတ်နိုင်ငံပြည်ရင်ပိုးကူးစက်သူအများဆုံးကတော့တောင်ကိုရီးယားနိုင်ငံမှာဖြစ်ပြီးတော့ဒေဂူးမြို့မှာဖြစ်ပါတယ်။ပိုးကူးစက်နေသူ2022ယောက်ရှိပြီးတော့သေဆုံးသူ73ယောက်ရှိတယ်လို့ကျန်းမာရေးဒုဝန်ကြီးကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဘယ်ကနေဘလို့ကူးစက်မှမသိတဲ့ပထမဆုံးပိုးကူးစက်သူရှိနေတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကအမျိုးသမီးတစ်ယောက်ဟာအမေရိကန်နိုင်ငံအပြင်ဘက်ကိုခီးမသွားသလိုပိုးကူးစက်နေသူတဦးတယောက်နဲ့မှလည်းထိတွေ့ခဲ့ခြင်းမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တခါနယူးဇီလန်နိုင်ငံမှာလည်း COVID-19 ရောဂါဖြစ်နေသူပထမဆုံးတွေ့ရှိတယ်လို့ဒီကနေ့ကြေညာပါတယ်။နိုင်ဂျီးရီးယား၊လစ်သွေးနီးယား၊အက်စတိုးနီးယားနိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေပါတယ်။ကမ္ဘာတဝန်းဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအပေါ်စိုးရိမ်နေကြတာနဲ့အတူအစုချေရဈေးတွေဒီကနေ့ဆက်လက်ပြီးကျဆင်းပါတယ်။အာရှကဟန်ကောင်၊ရှန်ဟိုင်းဆိုနဲ့စစ်နီအစုရှယ်ယာဈေးကွက်တွေမှာဒီကနေ့300ခိုင်နှုန်းကျော်ဈေးတွေကျပါတယ်ဥရောပမှာလည်းအထူးကအစုရှယ်ယာဈေးအားလုံးနီးပါး200ခိုင်နှုန်းထက်မနည်းကျဆင်းနေပါတယ်မကြခင်တုန်းကမှဖွင့်တဲ့ဒီအမေရိကန်အစုရှယ်ယာဈေးကွက်မှာလည်းဈေးတွေဆက်လက်ကျဆင်းနေပါတယ်ဒီတောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအလျင်အမြန်ဖြစ်နေတာကြောင့်အဲ့ဒီမှာရှိနေတဲ့ဒီအမေရိကန်တပ်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်နဲ့ရင်ဆိုင်နေကြရပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့အိုင်ဒန်အိုတကူဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. Welcome to the